ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးသေဆုံးပြီး၁၀ဦးထက်မနည်းဒဏ်ရာရတော့တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါကိုရိုနာဗိုင်းရဲ့ကူးစက်မှုများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလက်ရှိချိန်ထိပြစ်ခတ်မှုတွေရှိနေသလိုဒေသခံရသားတွေသေဆုံးဒဏ်ရာရတာတွေလည်းတိုးလာနေပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်မြောက်ပိုင်းကမြေပုံမြို့နယ်ညောင်ကန်ကျေးရွာမှာလက်နက်ကြီးကြီးကြောက်ပေါက်ကွဲပြီးတော့မူလာတန်းပြဆရာမတူဦးပါဝင်ကလေးနှုတ်ဦးနဲ့အမျိုးသားတူဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်သေဆုံးသူတွေနဲ့ဒဏ်ရာသူတွေကိုကန်ထောင်ကြီးစေယုံကိုပို့ဆောင်ထားတယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်မနေ့နော်ကိုနိုင်ခွဲလောက်မှာမြို့မြို့နဲ့ညောင်ကံပေါ့ညောင်ခက်ကံလို့လည်းခေါ်တယ်အဲဒီကြီးရထဲကိုတမကြီးကြီးလေးချက်တရောက်ပေါက်ကွဲပြီးတော့လေးဦးကပွေးချင်းပြီးဆုံးတယ်ညာကြားလျှောက်ရောက်နေမလေးယောက်ကတော့ခံရတယ်ခုသူတို့အကုန်လုံးဟာဒီအနည်းနာမှာရှိကန်းတောင်းမြို့စီယုံအလောင်းရောဒီနာရီရောရောက်နေကြပြီးတော့ပြရပါတယ်ဟုတ်ကဲ့
ညောင်ကန်ကျေးရွာဟာမြေပုံမြို့နယ်နဲ့အမ်းမြို့နယ်ကြားမှာတည်ရှိတဲ့ကျွန်းဆွေတစ်ခုဖြစ်ပြီးအဲ့ဒီကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းဦးဖေတန်းကပြောပါတယ်
။ဒေသခံတွေပြောခဲ့ကြရတာကအဲ့ဒီနေရာမှာ20တိုက်ပွဲဖြစ်တာမရှိဘူးအရင်ကလည်းမရှိခဲ့ဘူး။အဲ့ဒီမှာအေးအေးဒီပေါ်တာလှုပ်ရှားမှုကလည်းအဲ့ဒီမရှိဘူးပေါ့သူတို့ပြောရ။အဲဘာတွေအပြည့်လဲဆိုတော့ဒီကားထောင်သူကအမ်းမြို့နယ်အပိုင်းဂျွာတွေနဲ့နီးရယ်။ဆိုတော့အဲ့အမ်းမြို့နယ်ကတမန်တော်စကန်တခုခုကအမေကြီးဆောင်နဲ့ပြစ်တာပဲဖြစ်နေလို့သူတို့ကတော့ပြောပြတယ်ပေါ့။အဲဒါဆိုအဲ့မှာမဖြစ်တဲ့လို့ဖြစ်တာမရှိဘူးလို့ပြောပြချက်ရတယ်။ပြရပါမယ်။ဟုတ်ကဲ့
။မြေပုံမြို့နယ်အတွင်းပြစ်ခတ်မှုတွေဟာတမန်တော်ဖက်ကပြစ်တာဖြစ်တယ်လို့ဒေသခံတွေယူဆကြပါမယ်။တမန်တော်ဖက်ကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသလိုဒီအကြောင်းကိုမေးမြန်းဖို့တမန်တော်တည်င်းမှန်ပြန်ကြားရေးဖွေပြောခွင့်ရသူတွေကိုဝီရော်ရေကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာညောင်ကန်ကျေးရွာဒေသခံ2000ကျော်လောက်ဟာပြစ်ခတ်မှုတွေကြောင့်နီးစပ်အကျေးရွာတွေကိုထွက်ပြေးနေကြရတယ်လို့ညောင်ကန်ကျေးရွာဒေသခံတဦးကပြောပါတယ်
။ဟုတ်ကဲ့ရာသီတွေကလည်းဆက်ကျင်နေကြတာ။သူက300ခန့်ရှိတယ်လူတွေက1000ဟာနှိုက်ထုံနဲ့နှစ်ပြပါ။အဲဒေသခံကဒေသခံကဆိုလို့ရှိရင်လက်နက်ကြီးကြဲဆိုစီတန်ကြဆိုတာအဲမြေကြီးကြီးမှာမာခါကပ်ပါ။ဟုတ်ကဲ့ရဲတွေနဲ့ထွက်ပြီးကြတယ်အဲဒါလေးပိုက်လာဖို့လားသူညာပါ
။ပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းရခိုင်နောက်ပိုင်းကြောက်တော်မြို့နယ်မှာခြေရွာတွေမိရှုခံရတာရှိသလိုဒေသခံတို့ဦးလေးတည်ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာမကြတဲ့ခင်ကဆက်လို့ကိုပဲကတ်ရောဂါကူးစက်မှုတွေတိုးလာရတာတပြည်နယ်လုံးမလိုအပ်ရင်ပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးနှိပ်ပါညာမထွက်ရမင်းထုတ်ပြန်ထားရပါတယ်။ကယောကကူးစက်မှုတွေများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်ဒေသခံတွေဒုက္ခရောက်ရမယ့်အရေးပြည်တွင်းပြည်ပကတတိပေးနေရှိမှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာပါမြန်မာနိုင်ငံရှေ့ဆက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရင်းကတော့ကပေးသိနေရှင်တိုက်ခိုက်မှုတွေရစေဖို့ဒီကနေ့ပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကယောကနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပင်းနဲ့စစ်တမ်းမှာခံရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့တည်ငြိမ်ချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ကနေတည်ငြိမ်ပေးပို့ထားတာဖြစ်ပါတယ်